America သမ္မတ Donald Trump နဲ့တွေ့ဆုံပြီး Republican ထက်တော်မတ်တွေကစီးပွားရေး Corporation ကြီးတွေရဲ့အခွန်ထမ်းဆောင်မှုတွေကိုထောက်ဝါလျှော့ချမဲ့ပြင်ဝင်ငွေကွန်ထမ်းဆောင်မှုတွေကိုလည်းယာယီလျှော့ချပေးမယ်အခွန်ငွေအမြောင်များလျှော့ချမဲ့အစီအစဉ်ကိုအခုသတင်းပတ်နှောင်းတဲ့နောက်ပိုင်းမှာမဲပေးဆုံးဖြတ်ဖို့ရည်ရဲတဲ့အကြောင်းတည်ပြုခဲ့ကြပါတယ်အဲ့ဒီအစီအစဉ်ကြောင့်အမေရိကန်ရဲ့ကျွေးမှုပမာဏဟာ $10 trillion ကျော်တိုးလာမှာဖြစ်ပါတယ်အမပေါင်း100ရှိတဲ့အထက်လွှတ်တော်မှာဝင်ငွေကွန်လျှော့ချအစီအစဉ်နဲ့ပတ်သက်ပြီးတော့အနည်းဆုံးထောက်ခံမဲ50ရအောင်သမ္မတ်ထရမ်ကကြိုးပမ်းတဲ့နေရာမှာအခုလိုအင်ပြတော်မှာအထက်လွှတ်တော်ကဒီဗနိုင်းကော်မတီ Republican အမတ်တွေနဲ့နေ့လယ်စာတူဆိုင်တော့သူဆိုင်တောက်ကြရင်ဆွေးနွေးကြတာပါ Wisconsin ပြည်နယ် Republican ထက်လွှတ်တော်အမတ် Ron Johnson ကတော့လက်ရှိအနေအထားအရဒီအစီအစဉ်ကိုမဲမပေးနိုင်ဘူးလို့ဆိုပါတယ်ဗနာရီကော်မတီဥက္ကဋ္ဌဒီ Utah ပြည်နယ်ကထက်လွှတ်တော်အမတ် Orrin Hatch ကတော့ထောက်ခံမဲအနည်းဆုံး50ရဖို့ကြိုးစားမယ်လို့ဆိုပါတယ်ထက်လွှတ်တော်မှာ Republican ဘက်ကအမတ်52ဦးရှိပြီးတော့ Democrat Party ကတော့ဒီအစီအစဉ်ကိုထောက်ခံမဲသူမရှိပါဘူးတကယ်လို့မဲက50-50နဲ့တိုက်နေမှာဆိုရင်တော့ဒုသမ္မတ Mike Pence ကဒီဥပဒေကြောင့်ဒီပြုနိုင်မဲ့ဆုံးဖြတ်မဲကိုအဆုံးပြုမှာဖြစ်ပါလေ